ရခိုင်ပြည်နယ် IDP စခန်းတွေကအစ္စလမ်ဘာသာဝင်ကမန်လူမျိုးမိသားစုတချို့ကိုရန်ကုန်မြို့မှာပြောင်းရွှေ့နေရာချလိုက်တဲ့အပေါ်ပြည်ခိုင်မျိုးပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ကတင်သွင်းတဲ့ကန့်ကွက်အဆိုကိုမတ်လ14ရက်ဒီကနေ့မှာကျင်းပတဲ့လွှတ်တော်မှာအကြိမ်နဲ့ဆွေးနွေးခဲ့ကြပြီးတော့ဒီကမန်လူမျိုးတွေဟာငကိုရှိပြီးသားတိုင်းရင်းသားတစ်မျိုးဖြစ်တယ်လို့ NLD ပါတီအမတ်တွေကအခြေပါဆွေးနွေးခဲ့ကြပါတယ်။ဒီအကြောင်းပြည်စုံကိုတော့ကုညာဝင်းအောင်ကတင်ဆက်ထားပါတယ်ရှင်
။ရခိုင်ပြည်နယ်ပြည်ထောင်စုကိုဖြည့်ရှင်းရမှာကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်း NLD အစိုးရကလိုက်လို့နေပြီး2012ခုနှစ်ရခိုင်ပြည်ပခါကြောင့်ရခိုင်ပြည်နယ်ကပြည်တွင်းတင်းရှောင် IDB စခန်းတွေမှာခိုးလုံနေကြတဲ့အစ္စလမ်ဘာသာဝင်ကမန်လူမျိုးမိသားစု55စုကိုရန်ကုန်မြို့မှာပြောင်းရွှေ့နေရာချထားပေးမှုအပေါ်ကန့်ကွက်ကြောင်းအဆိုကိုပြည်ခိုင်မျိုးပါတီရဲ့စကိုင်းတိုင်းမင်းကင်းမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ကတင်သွင်းခဲ့တာပါဒီဆိုကို NLD ပါတီလွှတ်တော်အမတ်အများစုနဲ့ရခိုင်ပါတီကကိုယ်စားလှယ်တွေလည်းဆွေးနွေးခဲ့ကြပါတယ်။ပြည်ခိုင်မျိုးပါတီကိုယ်စားလှယ်ကအဆူဆွဲပြောဆိုနေသလိုဒီကမန်တိုင်းရင်းသားတွေကိုရန်ကုန်မှာရွှေပြောင်းနေရာချထားလဲယုံနဲ့နောက်မှမလိုလားအပ်တဲ့ပြဿနာတွေတက်လာမယ်ဆိုတဲ့ယူဆချက်မျိုးကိုလက်မခံနိုင်ဘူးလို့ဆွေးနွေးသားသူကတော့ NLD ပါတီရန်ကုန်တိုင်းရန်ကင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်စင်မောင်အောင်ဖြစ်ပါတယ်။
ဒီအဆိုရှင်ကကမန်တိုင်းရင်းသား55စုပြောင်းရွှေ့တာကိုလက်ခံခြင်းအပြင်ဒါဟာ president ဖြစ်ပြီးတော့မှနောက်ထပ်ပြောင်းရွှေ့ဖို့အတွက် IDB စကန်းတွေမှာ Bengali တိန်းကျော်ဟာတန်းစီပြီးစောင့်ဆိုင်းနေတယ်ဆိုပြီးတော့တိုင်းရင်းသားမဟုတ်တဲ့ Bengali တွေနဲ့နိုင်ငံသားဖြစ်ပြီးသားတိုင်းရင်းသားလို့အတိမတ်ပြုပြီးသားဒီကမန်လူမျိုးတွေကိုအတူတူဖြစ်တယ်အောင်ခိုင်းနှိုင်းသွားတာကိုတွေ့ရပါတယ်ဒါလက်ခံနိုင်စရာမရှိပါဘူးဒီမှာပြောချင်တာသေချာပြောနိုင်တာတခုရှိပါတယ်တကယ်လို့များနိုင်ငံသားမဖြစ်သေးတဲ့ဒီ Bengali တိန်းနဲ့တောင်းကျော်ဟာကမန်တိုင်းရင်းသားများနီးတူခွင့်ရေးကိုရခဲ့ပြီးဆိုလို့ရှိရင်ဒီမှာသေချာပြောနိုင်ပါတယ်ဒါဟာကမန်တိုင်းရင်းသားမိသားစု55စုကိုရန်ကုန်ကိုခေါ်လာလို့မဟုတ်ပါဘူးလက်ရှိတည်ဆဲနိုင်ငံသားဥပဒေအတိုင်းသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဟာဖြောင်းဖြောင်းမတ်မတ်မဆောင်ရွက်လို့ရင်လည်းဖြစ်ရမယ်တရားဥပဒေစိုးမိုးရေးရန်တရားမှာတာဝန်ရှိတဲ့သူတွေလက်စားတာတို့အကျင့်ပြက်လို့ရင်လည်းဖြစ်ရမယ်ဒီ55ကိုရွှေ့လိုက်လို့ဖြစ်တာမဟုတ်ဘူးဆိုတော့ကျွန်မခိုင်ခိုင်မာမာဆွေးနွေးလိုပါတယ
် NLD အစိုးရကကိုဖီအနန်အကြံပေးကော်မရှင်ရဲ့အကြံပေးချက်တွေအတိုင်းလှုပ်ဆောင်နေတာဟာတိုင်းပြည်အချုပ်အခြာအာဏာနဲ့လုံခြုံရေးကိုထိခိုက်လာနိုင်ကြောင်းတမရတော်ပြည်သူလွတ်တော်ကိုယ်စားလှယ်ဘူမှုစိုးသူကပြောပါတယ
်မနေ့ကကပြည်အမျက်တက်တာစီရကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံမေးကော်မရှင်ဖွဲ့ခဲ့ပြီးအကြံပြုချက်ပါအတိုင်းကိုကလှုပ်ဆောင်ခဲ့တော့လဲလက်ရှိရခိုင်ပြည်နယ်ရေးကိုအကြောင်းပြုပြီးအင်အားကြီးနိုင်ငံများရဲ့ကစားပွဲတစ်ခုမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်နေတယ်လူ့ကွန်ရေးလူမျိုးတုံးတပ်ဖွဲ့ချင်းနဲ့ခေါင်းစဉ်မျိုးတက်ပြီးပြည်ပနိုင်ငံများဝင်ရောက်ဆက်ဖက်ကမိမိနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါလာခြင်းရခိုင်ရေးပေါ်လှုပ်ဆောင်ချက်မှောင်ရင်းမှာကမိမိနိုင်ငံရဲ့နယ်မြေအစိပ်ပိုင်းချုပ်လွတ်လပ်ဆုံးရှုံးသွားနိုင်ခြင်းလူမျိုးရေးဘာသာရေးပြည်ပကံများဖြစ်ပေါ်လာနိုင်ခြင်းမိမိတို့ရဲ့မျိုးသားကျိုးစီးပွားကိုထိခိုက်လာနိုင်တဲ့အခြေအနေရောက်ရှိလာခြင်းကြောင့်ပြည်တော်စုစုအနေဖြင့်ရခိုင်ပြည်နယ်ရေးဆုံးဖြတ်ချက်ချရမှာပြည်သူအများစုဆန္ဒကိုလည်းသိရှိလေးစားလိုက်နာ၍ပြည်သူအားကိုရယူပြီးနိုင်ငံတကာပြည်အားများကိုရင်ဆိုင်နိုင်ရေးလှုပ်ဆောင်သင့်မှာကြောင်းသုံးသပ်ရင်းဒီကုန်းချုပ်ပါလိမ့်မယ
်2012ခုနှစ်ရခိုင်မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုအတွင်းကမန်တိုင်းသားမိသားစုတွေရဲ့နေအိမ်တွေမိရှို့ဖျက်ဆီးခံရတာကြောင့်လူညုံရေးအတွက်စိုးရိမ်ပြီးဦးအိမ်ဆွန့်ခွာတင်းရှောင်နေရတဲ့ IDP ဒုက္ခသည်စခန်းတွေမှာသူတို့နေလာခဲ့ကြတာပါ IDP စခန်းတွေကကမန်ဒုက္ခသည်တွေကိုအခုလိုရန်ကုန်မြို့မှာပြောင်းရွှေ့နေရာချထားလိုက်တဲ့ NLD အစိုးရရဲ့ဆုံးဖြတ်ချက်ဟာတင့်တော်မှန်ကန်ကြောင်းကမန်မျိုးသားတွတ်တက်ရေးပါတီဗဟိုကော်မတီဝင်ဦးတင်ငွေက VOA ကိုပြောပါတယ
်ကမန်တိုင်းသားတွေကစေစေစခန်းတွေမှာအနည်းလောက်ကြာနေတဲ့အခါကျတော့ပညာရေးစီးပွားရေးကျန်းမာရေးစသည်အပြင်ဆွတ်ချုံကြလာတယ်အဲဒီပေါ်မှာစိတ်ဓာရတွေရလာကြတယ်ဆိုတော့ဒီအခုလက်ရှိကြောင်းလာတဲ့အပေါ်မှာဒီအစိုးရကအသင့်တော်ဆုံးအနေအထားတစ်ခုကိုကျွန်တော်တို့ဆောင်ရွက်ပေးတယ်လို့ပဲကျွန်တော်မြင်ပါတယ်အသင့်တော်ဆုံးဆုံးဖြတ်ချက်အပေါ်မှာအာဒါကျွန်တော်တို့ကမန်တိုင်းရင်းသားတွေကလည်းကြိုးစားပါတယ်လက်ခံပါတယ
်2012ရခိုင်ပြည်ပခါကြောင့်ရခိုင်မှာရှိတဲ့ကမန်တိုင်းရင်းသားတွေအားလုံး IDP ဒုက္ခသည်စခန်းတွေမှာခူးလုံလိုက်ကြတာတော့မဟုတ်ပါဘူးရခိုင်ပြည်နယ်ရံပြဲကြောက်ဖြူနယ်စစ်တွေမျိုးတွေမှာရှိတဲ့ IDB စခန်းတွေမှာကမန်တိုင်းရင်းသားဒုက္ခသည်တွေရှိကြပြီးအခုရန်ကုန်ကိုပြောင်းရွှေ့ခံရတယ်ဆိုတဲ့ကမန်ဒုက္ခသည်တွေဟာရံပြဲ IDB ဒုက္ခသည်စခန်းတွေကအများစုဖြစ်ပါတယ်ခင်ဗျာ